America in Burmese.
မင်္ဂလာညနေခင်းပါဒေါက်တာရှင်များရှင်2019ခုနှစ်ဇွန်လ23ရက်ဒင်းလီနေညနေခင်းဖီယိုစီနေကိုမဲခင်ပြရစုမြဝါရှင်တန်ဒီစီကနေ6နှစ်ခွဲကနေ9နှစ်အထိလိုင်းတိုမီတာ19.25လောက်ကနေဒါရိုက်ထုတ်လင်းပေးနေပါတယ်ကျွန်မအီတန်စင်ပါဒီညနေခင်းတက်စီနေကိုတာဝန်ယူတက်ဆက်ပေးသွားမှာပါ
မင်္ဂလာပါကျွန်တော်ရန်နိုင်ပါဒင်းလီနေညနေခင်းသတင်းတွေကိုမတ်များစွစင်အောင်နဲ့အတူချင်ညာပေးသွားမှာဖြစ်ပါတယ်အမေရိကန်သမ္မတတော်ထရန့်ပြေးပို့လိုက်တဲ့စာဆောင်ကိုမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကရရှိခဲ့တယ်လို့မြောက်ကိုရီးယားဆိုရပိုင်းသတင်းမီဒီယာကဖော်ပြလိုက်ပါတယ်။အာဆီယံခေါင်းဆောင်တွေရဲ့ထိပ်သီးဆွေးနွေးပွဲကိုတော့ထိုင်းနိုင်ငံဘန်ကောက်မြို့မှာဒုတိယမြောက်နေ့ဖြစ်တဲ့ဒီကနေ့မှာကျင်းပခဲ့ကြပါတယ်။ကမ္ဘောဒီးယားနိုင်ငံမှာဆောက်လက်စာတိုက်တလုံးပြိုကျခဲ့တာကြောင့်လူ18ယောက်ထပ်မင်းထိ송သွားခဲ့ပါတယ်။ဒီလိုထိပ်တန်းရောက်သတင်းတွေကိုအခုညနေခင်းမှာကြားဖို့ရှိပါတယ်ဗျာ။
ဟုတ်ကဲ့ပါရှင်သတ္တရှင်တွေဒီနေ့နားထောင်ရမယ့်တဲမှာတော့ရခိုင်ပြည်နယ်အတွင်းမှာမြန်မာစစ်တပ်နဲ့အေအေရခိုင်နဲ့နိုင်ငံအဖွဲ့တွေကြားစီးပရိပခါတွေအခြေပြန်လာတယ်လို့တိုက်ပွဲတွေလည်းပြင်းထန်လာနေရတဲ့ပတ်သက်ပြီးတော့
ကျွန်တော်တို့အေအေနဲ့ကတော့ဖြည့်ကျင်းရဲ့အခြေပြန်ပေါ့ဒီပြင်းပြတာတွေရှိတယ်မနည်းအောင်ဒီလိုရောပေါ့ဒီလိုလည်းလက်ရှိအချိန်ပြီးတော့ဖြစ်နေကုန်တယ်ခင်ဗျအဲဒီကမှာ
တိုက်ပွဲနောက်ဆုံးရအခြေအနေတွေကိုအနောက်ပိုင်းတိုင်းစစ်ဌာနချုပ်တက်မတော်ပြောခွင့်ရကအခုလိုပြောသွားတာကိုမကြားခင်မှာပြည်စုံသားအစဉ်ကြားဖို့ရှိပါတယ်။ဒါပြင်ဟိုရင်ကြရဲ့ပြန်ပို့ရင်းနဲ့ပတ်သက်ပြီးတော့အာဆီယံထိပ်သီးညီလာခံမှာဆွေးနွေးမှုအကြောင်းနောက်ထိုင်းနိုင်ငံကနိုင်ငံမဲ့အကြောင်းတို့တရားအမေရိကန်ကသိပ်ပံစုရရှိသွားတဲ့တဲ့တင်စာတွေကိုလည်းဒီညနေမှာနားဆင်ကြားဖို့ရှိပါတယ်။အခုရင်ဆုံးတော့ထိပ်တဲ့ရတဲ့တင်တွေကိုကိုရနိုင်နဲ့မင်းမြသစင်အောင်တို့ကကြီးညာပေးပါလိမ့်မယ်ရှင်။
အမေရိကန်သမ္မတဒေါနယ်ထရန့်ရေးပို့လိုက်တဲ့စာဆောင်ကိုမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းရခဲ့ပြီးတော့စာမှာပါတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးပြန်စဉ်းစားသုံးသပ်နေတယ်လို့မြောက်ကိုရီးယားအစိုးရပိုင်းသတင်းမီဒီယာကဒီကနေ့မှပြောကြားလိုက်ပါတယ်။ကင်ဂျွန်အွန်းကအင်ဂျီတော်ရဲ့အမတ်စိတ်စာကိုကန်ပြီးစဉ်းစားနေတဲ့ပုံကိုမြောက်ကိုရီးယားပိုင်း KCNA သတင်းအေဂျင်စီကဖော်ပြခဲ့ပြီးစာမှာပါတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးကင်ဂျွန်အွန်းကချီးကျူးထားတယ်လို့လည်းဒီသတင်းကဆိုပါတယ်။ကင်ဂျွန်အွန်းကသမ္မတထရမ့်ရဲ့နိုင်ငံရေးအရအမျှော်မြင်ရှိမှုတတိရှိမှုတွေကိုအတိအမှတ်ပြုချီးကျူးပြောဆိုလိုက်ပြီးတော့ဇာမပါတဲ့စိတ်ဝင်စားစရာအကြောင်းအရာတွေနဲ့ပတ်သက်ပြီးသူ့အနေနဲ့လေးနဲ့စဉ်းစားသွားမှာဖြစ်တယ်လို့ KCNA သတင်းကဆိုပါတယ်။ဒါပေမဲ့စာထဲမှာဘာတွေပါတယ်ဘာတွေရေးထားတယ်ဆိုတာကိုတော့ KCNA သတင်းကစုံတရာဖော်ပြခြင်းတော့မရှိခဲ့ပါဘူး။သမ္မတထရမ့်ကလည်းသူ့အနေနဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းစီကအလွန်ကုန်နှွေးထွေးမှုရှိပြီးတော့ပုဂ္ဂိုလ်ရေးဆန်တဲ့စာဆောင်ကိုရရှိခဲ့တယ်ဆိုပြီးအခုလအစောပိုင်းမှာပြောပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားဆိုတာတာဝန်ရှိသူတွေကြားနျူကလ িয়ার ဆွေးနွေးမှုတွေရပ်ဆိုင်းနေပြီမဲ့လည်းသမ္မတထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ကြားမှာတော့ပြီးခဲ့တဲ့နှစ်တွေအတွင်းမှာဓာတ်ပုံတွေစာရေးသားဆက်သွယ်မှုတွေရှိခဲ့ပြီးတော့နှစ်ယောက်လုံးကလည်းသူတို့ရဲ့ဆက်ဆံရေးကောင်းမွန်နှွေးထွေးတယ်ဆိုပြီးတော့ပြောကြပါပါတယ်ခင်ဗျာ
American လူဝင်မှုကြီးကြပ်ရေးနဲ့အကောက်ခွန်ဌာန ICE ကတရားဝင်ရွှေ့ပြောင်းနာတွေကိုတနည်းအနေနဲ့မှဝင်ရောက်စီရင်ဖမ်းဆီးဖို့အစီအစဉ်ကိုသတင်းနှစ်ပတ်နောက်ဆုံးမဲ့အကြောင်းသမ္မတဒေါ်နယ်ထရမ့်ကပြောလိုက်ပါတယ်။တရားဝင်ရွှေ့ပြောင်းတွေကိုနေရက်ပြန်ပို့ရေးလုပ်ငန်းစဉ်ကိုဒီမိုကရက်တွေရဲ့ပန်ကြားချက်အရသတင်းနှစ်ပတ်နောက်ဆုံးလိုက်ပြီး American တောင်ပိုင်းနယ်စပ်မှာနိုင်ငံရေးခိုလုံခွင့်နဲ့ဥပဒေအရလင်ဟင်းမှုဖြစ်နေတဲ့ပြဿနာတွေကိုဒီမိုကရက်တွေနဲ့ Republican တွေပူးပေါင်းပြီးဖြေရှင်းချက်ထုတ်နိုင်မလားဆိုတာကိုစောင့်ကြည့်သွားမယ်လို့သမ္မတထရမ့်ကစနေနေ့က Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်။လူဝင်မှုကြီးကြပ်ရေးနဲ့အောက်ခွန်ဌာနကအင်တိုက်အားတိုက်အရေးယူဆောင်ရွက်တော်မယ်ဆိုတဲ့သတင်းတွေကြောင့်အမေရိကန်ရဲ့အဓိကမြို့ကြီးအများပြားကဒီမိုကရက်ခေါင်းဆောင်တွေကြားအကြီးအကျယ်ကန့်ကွက်ဝေဖန်ခဲ့ကြပါတယ်။ဒီကိစ္စကိုအစောတလီမလုပ်ဖို့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကသမ္မတထရမ့်ကိုတောက်ကြနေကဖုန်းကားတဆင်သတိပေးခဲ့တယ်လို့မျက်မြင်တူကိုကိုကာ PAP သတင်းမှာဖော်ပြပါတယ်။သမ္မတထရမ့်ရဲ့ရွှေ့ပြောင်းချေချောက်တွေကိုအရေးယူမယ့်အစီအစဉ်ကြောင့်မိသားစုတွေနဲ့ကလေးငယ်တွေထိခိုက်မှာကိုစာနာထောက်ထားပေးဖို့စနေနေ့ကအောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီရဲ့ကြေညာချက်မှလည်းဖော်ပြထားပါတယ်။ Washington Post သတင်းစာကြီးကပထမဆုံးဖော်ပြလိုက်တဲ့ဒီရှာဖွေဖန်းစီလုပ်ငန်းစဉ်ကတော့ Houston, Chicago, Miami, Los Angeles တို့အပါအဝင်ရွှေ့ပြောင်းဝင်ရောက်မှုအများဆုံးမြို့ကြီးတွေကမိသားစုပေါင်း 2,000 လောက်ကိုပိတ်မှတ်ထားပြီးတနင်္ဂနွေနေ့မှစတင်မှုခန့်မှန်းခဲ့တာဖြစ်ပါတယ
်။ American သမ္မတဒေါ်နယ်ထရမ့်ကသူ့အနေနဲ့မနေ့ကတနင်္လာနေ့ကစတင်ပြီးတော့အီရန်နိုင်ငံအပေါ်မှာကြီးမားတဲ့နံခတ်ပိတ်ဆို့မှုအသစ်တွေကိုချမှတ်သွားဖို့စီစဉ်နေတယ်လို့မနေ့စနေနေ့ကပြောကြလိုက်ပါတယ်။ဒါပေမဲ့ဘလူတန်ခပ်ပိတ်ဆို့မှုတွေဆိုတာကိုတော့အသေးစိတ်ပြောမသွားခဲ့ပါဘူး။သမရရဲ့ကမ်ဒေးဗစ်နာယူပန်းဖီစ်ခန်းနေရာမှာအစိုးရတာဝန်ရှိသူတွေနဲ့အတူရောက်ရှိနေစဉ်သမရထရမ့်ကအီရန်ပေါ်တန်ခပ်ပိတ်ဆို့မှုအသစ်တွေလုံးမဲ့အကြောင်းကို Twitter ကနေရေးသားလိုက်တာဖြစ်ပါတယ်။အီရန်နိုင်ငံအနေနဲ့နျူကလ িয়ার လက်နက်ပိုင်ဆိုင်ခွင့်မရနိုင်ကြောင်းအီရန်အနေနဲ့အလားအလာကောင်းနေတဲ့အကျိုးပြုနိုင်တဲ့အတိုင်းပြည်ဖြစ်လာတဲ့အမြသူတို့ပေါ်မှာချမှတ်ထားတဲ့တန်ခပ်ပိတ်ဆို့မှုတွေကို 边有对北美路怎么创个表白的。他边怎么创个伊朗人员里面都有尼基亚人的个送了破的包住来的呢都好。伊朗人员这刚走没水都撇了嘛撇得了呢干别别办法去看我们大家嘛这些闹的个表价给吧这里。美国人伊朗家天马目的这些闹家老撇开别人闹。我们在这里的人在这里的人在这里的人在这里的人在这里的人在这
里的人在这里的人在这里的人在这里的人在这里的人在这里的人在这里的人在这里的人在这里的人在这里的人在这里的人在这里的人在这里的人在这里的人在这里的人在这里的人在这里的人在这里的人在这里的人在这里的人在这里的人在这里的人在这里的人在这里的人在这里的人就阿比阿美的表观家表白，是你的所拜阿勒 M 哈拉牛罗嘛？是因为的苦对的那他妈的文样别开开的对 ，M 哈拉比呢他妈的，那杜爷既然将比率提升给了表观家表白的 ，M 哈拉牛罗隆重以几个步骤机。阿萨姆努西卡阿纳丁姆主办给了路连人民的人他那的人女马破表加巴的卡贵乌西就古的那那比开的多少古罗潘西他巴的
ဒီရီအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေ9နာရီထိ9ကီလိုမီတာ7 kHz 1068 ည9ကီလိုမီတာ19 kHz 15565နဲ့9ကီလိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ရှင်းတော်ဆရာနိုင်ငံများအဖွဲ့အာဆီယံခေါင်းဆောင်တွေရဲ့ထိပ်သီးဆွေးနွေးပွဲကိုတော့ထိုင်းနိုင်ငံဘကောက်မြို့မှာဒုတိယမြောက်နေ့ဖြစ်တဲ့ဒီနေ့မှာဆွေးနွေးခဲ့ကြပါတယ်ဒီနေ့ကျင်းပတဲ့ညီလာခံအတွင်းဝန်ကြားရေးကိစ္စနဲ့တောင်တရုတ်ပင်လယ်အတွင်းနေပြည်တော်ဆိုင်မှုငင်းပွားနေတဲ့ကိစ္စအပါအဝင်ဒေသရင်းပြဿနာတွေကိုဆွေးနွေးသွားဖို့ရှိတယ်လို့လည်းမျှော်လင့်ရပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာတွေသူတို့ရဲ့နေရာရင်းကိုပြန်တဲ့အခါမှာခွဲခြားဆက်ဆံမှုတွေနှိပ်စက်တာတွေရှိလာနိုင်တဲ့အတွက်သူတို့ကိုနေရာရင်းကိုပြန်ပို့မဲ့အစီအစဉ်ကိုအကူအညီပေးတာတွေနဲ့ပတ်သက်ပြီးပြန်စဉ်းစားကြဖို့လူ့ခွင့်ရေးအဖွဲ့တွေကအာဆီယံခေါင်းဆောင်တွေကိုတောင်းဆိုနေကြတာဖြစ်ပါတယ်။မလေးရှားနိုင်ငံသားဝန်ကြီးဆာဖူဒင်အဗ်ဒူလာကတော့ရိုဟင်ဂျာတွေပေါ်လူခွင့်ချိုးဖောက်ခဲ့တဲ့သူတွေကိုအရေးယူဖို့တောင်းဆိုလိုက်ပြီးတော့ရိုဟင်ဂျာတွေကိုပြန်လည်နေရာချထားတဲ့နေရာမှာနိုင်ငံသားဖြစ်ခွင့်ပေးဖို့လည်းပါဝင်တယ်ဆိုပြီးပြောကြားလိုက်ပါတယ်။ဒါကတော့မလေးရှားနိုင်ငံသားဝန်ကြီးဌာနရဲ့ Twitter စာမျက်နှာမှာဖော်ပြထားတာပါ။မနေ့စနေနေ့ကတော့အာဆီယံ10နိုင်ငံကခေါင်းဆောင်တွေဟာ plastic ကြောင့်ဖြစ်ပေါ်လာတဲ့ပင်လယ်မှုတရားညဉ့်ဉျေးမှုတွေနဲ့ပတ်သက်ပြီးပူးတွဲချင်ကြတဲ့တရက်ကိုချမှတ်နိုင်ခဲ့တယ်လို့တရုတ်နိုင်ငံဘက်ကပထမအချင်းအဆိုပြုထားတဲ့ဒေသရင်းခုံတွေသဘောတူစာချုပ်ရဲ့အရေးပါမှုနဲ့ပတ်သက်ပြီးတော့လည်းအလေးပေးဆွေးနွေးခဲ့ကြပါတယ်။အာဆီယံစည်းဝေးကတော့မြန်မာနိုင်ငံကနိုင်ငံတော်ထိုင်းနိုင်ငံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တက်ရောက်နေပါတယ်ခင်ဗျာ။
ဂျပန်နိုင်ငံမှာကျင်းပမဲ့ G20 ထိပ်သီးဆွေးနွေးပွဲအတွင်းအရှေ့တောင်အာရှနိုင်ငံများအဖွဲ့အစည်းနဲ့ကုန်သွယ်ရေးတင်မာမှုတွေကိုပြေလျော့ရေးအတွက်ကူညီပေးဖို့အသင်းရှိကြောင်းထိုင်းဝန်ကြီးချုပ်ပရာယုတ်ချန်အိုချာကဒီကနေ့ကျင်းပတဲ့အာဆီယံနှစ်ပတ်လည်ညီလာခံအပိတ်မေးမှာပြောဆိုပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့မှာနှစ်ရက်တာကျင်းပခဲ့တဲ့အာဆီယံဆွေးနွေးပွဲမှာလက်တလောဖြစ်နေတဲ့တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးတင်မာမှုကိစ္စကိုအဓိကထားဆွေးနွေးခဲ့ကြတာပါ။ကမ္ဘာတဝန်းရိုက်ခတ်လာနိုင်တဲ့တရုတ်နဲ့အမေရိကန်ကုန်သွယ်ရေးပြဿနာတွေနဲ့ပတ်သက်လို့ထိုင်းနီရှာစင်ကာပူနဲ့ဗီယက်နမ်ခေါင်းဆောင်တွေပါဝင်ဆွေးနွေးသွားမယ်လို့လည်းဝန်ကြီးချုပ်ပရာယုတ်ချန်အိုချာကသတင်းဌာနတွေကိုပြောဆိုခဲ့ပါတယ်။စနေနေ့ကကမ္ဘောဒီးယားနိုင်ငံမှာအဆောက်အဦတစ်ခုပြိုကျခဲ့လို့လူ18ဦးသေဆုံးပြီး24ယောက်ဒဏ်ရာရခဲ့တဲ့အပေါ်မှာတော့ဝန်ကြီးချုပ်ချန်အိုချာကဝန်ထမ်းစကားပြောကြားခဲ့ပါတယ
်။ကမ္ဘောဒီးယားနိုင်ငံရဲ့ခန်းကြီးမျိုးဖြစ်တဲ့တီယာနိုဗယ်မျိုးမှာဆောက်လက်ဆက်အဆောက်အုံတစ်ခုပြိုကျခဲ့တာကြောင့်ဆောက်လုပ်ရေးလုံသမား18ယောက်ထပ်မံတည်ဆုံးခဲ့တယ်လို့ကမ္ဘောဒီးယားအာဏာပိုင်တွေကပြောကြားလိုက်ပါတယ်။ဒါ့ပြင်နောက်ထပ်24ယောက်လည်းဒဏ်ရာရသွားခဲ့ပါတယ်။အခုချိန်ကြီးတော့ရှာမတွေ့ပဲပျောက်ဆုံးနေတဲ့သူဘယ်လောက်ရှိတယ်ဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။လုံသမားတွေကစနေနေ့မနက်က9:00တိုက်ရဲ့ဒုတိယအထက်မှာအိတ်နေကြတာဖြစ်ပါတယ်။လုံသမား50နဲ့60ထပ်မံတဲ့ကအဲ့ဒီအဆောက်အုံမှာနေနေကြတာဖြစ်တယ်လို့အသက်မသေးပဲလွတ်မြောက်သွားခဲ့သူတွေကပြောပါတယ်။ဒီဆောက်လုပ်ရေးစီမံကိန်းကိုတရုတ်ယင်းနီးမြုံနယ်သူတွေကပိုင်တာဖြစ်ပြီးတော့ကွန်ဒိုတိုက်ခန်းတွေဆောက်လုပ်နေတာလည်းဖြစ်ပါတယ်ဒီဆောက်အုံပြူကျတာနဲ့ပတ်သက်ပြီးတော့လာမီးတဲ့တရုတ်လူမျိုး၄ယောက်ကိုလည်းရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်စီယန်နိုဘယ်ဟာတရုတ်ဆောက်လုပ်ရေးလုပ်ငန်းတွေနဲ့ပြီးခဲ့တဲ့နှစ်အတွင်းမှာဖွံ့ဖြိုးတိုးတက်လာဖြစ်ပြီးတော့အများစုကတော့ကာစီနိုလောင်းကစားရုံတွေလူနေအိမ်တွေနဲ့ဟိုတယ်တွေဖြစ်ကြပါတယ်ခင်ဗျာ
ဝေဟင်းထဲမှာလေဟုန်စီးမဲ့ skydiver တွေကိုတင်ဆောင်လာတဲ့လေယာဉ်တစ်စီးဟာ American Piyangzu Hawaii Pine Ye Jung at Kupite, Owa Hu Chun Lizia Pinle Kanji Naga Niat Kuma, Jeja Milong Dwaraja, Lemo Pare Luko Go Uzalong Tisong Dwarelo, Dida Anava Nuga Sinima Piobare, Injin Nalong De Beachcraft King Amusa Liha, Dauja Nyaba Nyanibai, Owa Hu Chun Miope, Dillingham Lizigani Piantepi Majagima Piajagera Pidelo, American Lijang Tincho Itana FEE Piogunya, Greg Martina စုပါတယ်လေဟာပြည်လမ်းကြောင်းနဲ့အတော်လှန်နေနေရာမှာပြကြမီးလောင်ခဲ့တာဖြစ်တယ်လို့မျက်မြင်တူကပြောပါတယ်တနအီလောက်ကောင်းမောင်းသွားရတဲ့လေရင်ပြကြတဲ့နေရာကိုရောက်တဲ့အချိန်မှာလေရင်ကမီးလောင်နေပြီလို့မိသက်သမားတူဖြစ်တဲ့ FAA စစ်ဆေးရေးအရာရှိနှုတ်ကိုဆေးလွှတ်ထားပါတယ်ပြကြသွားတဲ့အင်ဂျင်နှလုံးတက်ဘီချ်ကရာဖ်ကင်းလေရင်ဟာ1986ခုနှစ်ကထုတ်လုပ်တာဖြစ်တယ်လို့
ထောက်သုံးစက်လေးကမ္ဘာဖလားကိုရှေ့တောင်အာဆီယံနိုင်ငံများအဖွဲ့အာဆီယံအဖွဲ့ဝင်နိုင်ငံတွေကပူးတွဲအင်ရှင်ဖြစ်ခွင့်ရဖို့အတွက်စဉ်းစားချက်ကိုဒီအာဆီယံခေါင်းဆောင်တွေကသဘောတူခဲ့ကြတယ်ဆိုပြီးတော့ထိုင်းဝန်ကြီးချုပ်ပရယုတ်ချန်အိုချာကဒီကနေ့မှာပြောကြားလိုက်ပါတယ်ထိုင်းနိုင်ငံဘန်ကောက်မြို့မှာကျင်းပနေတဲ့2019အာဆီယံညီလာခံရဲ့အဖွဲ့မိန်ခွန်းအတွင်းမှာထိုင်းဝန်ကြီးချ တဲ့ဒုတိယအဆင့်ရှုံးထွက်ပွဲမှာနော်ဝေးနဲ့ဩစတြေးလျအတင်းတို့တစ်ဖက်တစ်ကိုယ်စီဖြစ်နေခဲ့ပြီးတော့ပယ်နယ်တီခံကြတာမှာနော်ဝေးအတင်းက၄ဂိုးတကိုးနဲ့နိုင်ပြီးတော့ quarter final ကိုတက်သွားပြီဖြစ်ပါတယ်ခင်ဗျာ
ကိုရနေနဲ့မင်းများတစီအောင်လုံးကသတင်းလေးကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆမ်းမတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့ရခိုင်တိုက်ပွဲချင်းတွေကိုတင်ဆက်ပေးကြပါတယ်ရခိုင်ပြည်နယ်တွင်းမှာမြန်မာစစ်တပ်နဲ့အေးရခိုင်နယ်နဲ့ကိုင်အဖွဲ့တို့ကြားမှာစေပရိခါတွေကျင်းပလာနေတဲ့လို့တိုက်ပွဲတွေလည်းပြင်းထန်လာနေပါတယ်မနေ့ကလည်းဒီနေ့မှာပဲမင်းပြမြို့နယ်တွင်းမှာတိုက်ပွဲဖြစ်ပွားခဲ့တယ်ဆိုပြီးတော့မြန်မာစစ်တပ်ကရောအေးဘက်ကပါပြောဆိုနေပါတယ်ဒီလိုဖြစ်ပွားတဲ့တိုက်ပွဲကြောင့်အနီးအနားကခြေရွာကရွာသူရွာသားတွေကနေရက်ကနေတင်းရှောင်နေရတယ်လူလေဒေသခံတွေကပြောနေပါတယ်ထိုင်းထေဆိုင်ပြည်ရင်းမြန်မာပိုင်းတင်းတောင်တိုက်ခွင့်ကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါရခိုင်ပြည်နယ်မင်းပြမြို့နယ်ထဲမှာမြန်မာစစ်တပ်နဲ့ရခိုင်လူမျိုးစုလက်နက်ကင်အေအဖွဲ့တို့ပရိကနဲ့ဒီကနေ့အထိတိုက်ပွဲဖြစ်ပွားနေစေလို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တပ်မတော်ပြောခွင့်ရဗိုလ်မှူးကြီးဝင်းစောဦးက VOA ကိုခုလိုပြောပါတယ်
အော်ကျွန်တော်တို့အေးနဲ့ကတော့ဖြည့်ကျင်းအရှိပဲပေါ့ဖြည့်ကျင်းနေကြတာလို့ရှိတယ်မနေ့ကဒီနေ့ရောပေါ့ဒီနေ့လည်းလက်ရှိချိန်ပြီးတော့ဖြစ်နေကုန်တယ်ခင်ဗျအဲဒီကမှအေးတောင်းရန်တွေယာယီလုံချနေတဲ့ယာယီပခန်းတွေပေါ့နော်ကျွန်တော်တို့တက်ပြီးတော့လိုက်ပြီးတော့မှနေနေရှင်းတာလို့ရှိတယ်ကျွန်တော်တို့လက်နက်ကြီးပြစ်သူတွေပါလေပြစ်တာရှိတာပေါ့ဗျာလေကတော့ကျွန်တော်တို့တော့လိုအပ်ရင်တော့တောင်းပါဗျာတော့တော့ကတော့ကျွန်တော်လေကြောင်းပြင်ထောက်တာတွေပါလေရှိပါတယ်
ရခိုင်အေးပြန်ကြားရေးတာဝန်ခံခိုင်ဒုက္ခကတော့မင်းမြမြို့နယ်ဆွေရှင်ချီရွာနဲ့ဒိုင်းတန်းရွာအရှိတ်တောင်တန်းပေါ်မှာနှစ်ဖက်တိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့တယ်လို့ပြောပါတယ်
အဲ့ဒီမှာတိုက်ပွဲဟိုအပြင်းထန်ဖြစ်ခဲ့တာရှိတယ်မင်းကဒီနေ့လေ12နာရီခွဲကနေပြီးတော့ဒီကမောင်းတဲ့အခါအဲ့ဒီမှာဟိုတိုက်ပွဲအပြင်းထန်ဖြစ်တာရှိတယ်မင်းမြမြို့နယ်ဆွေရှင်ရွာရဲ့ဒီအရှိတ်တောင်တန်းမြို့မှာဖြစ်တယ်ဟိုအဲ့မှာဗမာပြည်ကကနေဒီတော့ဒီအား400ကျော်လောက်နဲ့နေပြီးတော့ဒီလိုအဲ့ဒီမှာလာပြီးတော့နောက်အဲ့ဒီမှာတက်လန်တော့ပြီးတော့သူတို့ဒီနောက်ဒီဟယ်လီကော်ပတာနှစ်သိန်းနဲ့နေပြီးတော့မှဒီဘုံကြီးတိုက်ခိုက်တာတွေလောက်တာပေါ့အဲ့မှာနှစ်သိန်းတိုင်းနဲ့လာပြီးတော့ဘုံကြီးတွေမင်းလေးကတော့အဲ့ဒီတိုက်ပွဲချင်းတစ်ချောင်းလုံးကအကြဆုံးတွေများတယ်ဗျဒီကြကြဆုံးတွေက50အထက်ရှိတယ်လို့ပြောတယ်နောက်ဒီမြောက်ဦးမြို့နယ်ထင်းမှာဒီကြောက်ကြရွာနားမှာလည်းတိုက်ပွဲဖြစ်တာရှိပြီးတော့ဒီလက်ကရွာရဲ့နောက်ဘက်နေရာတွေမှာလည်းဖြစ်တာရှိတယ်
ဒီတိုက်ပွဲမှာမြန်မာစစ်တပ်ကထိခိုက်ကြဆုံးမှုများပြားနေတယ်လို့ပြောဆိုနေပေမဲ့တိကျအသိမပြုနိုင်သေးပါဘူးအေဘက်ကတော့စစ်တီနှူးကြဆုံးတန်ရာတချို့ရရှိခဲ့တယ်လို့ထုတ်ပြန်ထားပါတယ်ဒီလိုဖြစ်ပွားနေတဲ့တိုက်ပွဲကြောင့်ရွှေချင်းကြီးရွာသားတစ်ထောင်ကရွာကနေတင်းချောင်နေရတယ်လို့ရွှေချင်းကြီးရွာအုပ်ချုပ်ရေးမှူးဦးညွန့်မောင်သိန်းကပြောပါတယ
်ကျွန်တော်ချစ်ပါတောင်ကြီးတွေမှာလာနာကြီးလာနာငယ်ပိုက်တယ်လို့ပြောပါတယ်နောက်ပါပါလာနာကြီးလည်းပိုက်တာလည်းရှိတယ်ဒီကလေးရှိတဲ့ကြီးရွာကလူတွေကတော့မိဆက်ရကြီးရွာတွေမောင်ပူတို့ပန်းမြောင်တို့ထောပြေးတော့တယ်လူသဘောနေပါလားရှိတယ်လူဦးတစ်ထောင်နင်းနင်းတော့မိဆက်ကိုထောပြေးနေတာရှိတော့
ဒီကနေ့မနေ့မြောက်ဦးမြို့နယ်ကြောက်ကြကြီးရွာဘက်မှာနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့တယ်လို့ကြီးရွာသားတို့ကပြောပါတယ
်ကြောက်ကြဘက်မှာဒီနေ့ဟိုရှင်းနာကြီးဝန်ကြံကရှင်းနာကြီးဝန်ကြံကြီးထုတ်တယ်ခင်ဗျာတိတ်တိတ်တော့ဖြေတာလို့ကြောက်တယ်အစမ်းကားလို့ကြီးကြီးလေးပါတယ်တိတ်တိတ်လေးပါတယ်ကြောက်ကြရှိတဲ့တောင်တန်းပါပေါ့
一看你在背后，比你没有谁的去接班了你的亲戚嘛，心里吧嘞。没那个没那个说白嘛，谁对没有？上有家强旺嘛，心里的。你妈咱们了，一在说的么子结果，一别个你别看大家看的路，不目击文书五个表白嘞。
没那个没那个，从那里来不？你那文件了吗？一天不，一天怎么说了？就是说，一水平高了不？哎呀，两位现在这样，我这边头边差不多，爱干嘛的？
葫芦别个木匠，事业也百姓忙，天开别谁开的路。夜晚谁大伯个，谁点的乌家送开皮，都怎样也是开的路。咱们老家伙有水桥有岸的，这边特别他玩的。别个开的那样的外国新年三月夜嘛，快72mm牛仔，冬天的路是是热呢。小太阳嘛，冬天的不吹欧的路，十三万呀九里路嘞，都是等些夜开米的路，普遍他玩的。现在在我大概看一遍，你那院里个密码是大概的八十代十四页嘛？十对没有你，水皮的三油家、街道院、电梯街院个院长的社交，阿潘干看一下吧嘞。十对没有嘛？你也是干嘛？大家在潘西十四看一下个嘞。这个嘞是哪一老嘛？阿龙边路来的路，街道院大路个表话嘞。
感谢师傅，阿妹呢？今天有口味的。阿龙，你睡觉了？在这木地西边么啦？是不？一直来的吃些了。昨天我都喝着了，昨天嘛都暧昧的也没记录。昨天你伢过到嘛呗，都差的。你那边的现在有了红龙了没？
这个你们那嘛嘞，苗苗呢？真正个越南女娃嘞，我初步苗苗过做嘛，你妈是大概的潘水清看一下吧嘞。一看闽南队，你妈是大呢？哎，一看人家干活多些，再过的在那里吃街边烂的个喽，是不是真香的呀？都有这个嘞，都不安烂的吧嘞，怎么样？
နိုင်ငံတည်ပြီးခုထားဖြစ်ပါတယ်ခုဒီခါမှာတော့ရိုဟင်ဂျာတွေပြန်ပို့ရင်းနဲ့ပတ်သက်ပြီးတော့ ASEAN ထိပ်သီးညီလာခံမှာဆွေးနွေးမှုအကြောင်းကိုလည်းတင်ဆက်ပေးကြပါတယ်ရိုဟင်ဂျာတွေပြန်ပို့ဖို့အရေးမြန်မာဘင်္ဂလားဒေ့ရှ်နိုင်ငံသားမှရှေ့မတိုးနောက်မဆုတ်တာအခြေအနေဖြစ်နေချိန်မှာပဲလက်ရှိကျင်းပနေတဲ့ ASEAN ထိပ်သီးညီလာခံမှာဒီဒုက္ခတွေပဲဌာနေပြင်းရင်းဆင်းနေကြတဲ့အတွက်ရလက်ကောင်းတွေထွက်ဖို့ရခိုင်ဒေသခံမူဆင်တွေနဲ့ဘင်္ဂလားဒေ့ရှ်ရောင်းနေတဲ့ဒုက္ခတွေကမျှော်လင့်နေကြပါတယ်ရင်းသာဒုက္ခတွေတောင်းဆိုထားတဲ့နိုင်ငံသားအခွင့်အရေးအခြေခံလူခွင့်ရေးနဲ့ဘေးကင်းလုံခြုံစွာနေရပြင်ရေးစတဲ့တောင်းဆိုချက်တွေပေါ်မှာလေအာဆီယံကောင်ဆောင်တွေဘက်ကအလေးထားပြီးဆွေးနွေးကြဖို့တောင်းဆိုလိုက်ပါတယ်မဆူမွန်ကအပြည့်စုံကိုပြပြပေးပါလိမ့်မယ်
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကိုရိုင်းတက်ရောက်နေတဲ့ထိုင်းနိုင်ငံဘန်ကောက်မြို့တော်ကအရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံထိပ်သီးညီလာခံအတွင်မှာတော့မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတင်းရှောင်သွားတဲ့တိမ့်ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေဘေးကင်းလုံခြုံစွာထာနေပြန်နိုင်ရေးအခြေအနေဆွေးနွေးနေကြပါတယ်။ဘယ်အချိန်ပြန်နိုင်မလဲဆိုတဲ့တိကျရှင်းလင်းတဲ့အချိန်ကာလသတ်မှတ်ချက်နဲ့ရခိုင်ပြည်နယ်အတွင်းမတူကွဲပြားတဲ့လူမှုအတိုင်းဝိုင်းတွေသူတို့ကိုလက်ခံအသိအမှတ်ပြုမှုအပေါ်မှာလည်းအရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံမှာထက်သွင်းစဉ်းစားဆွေးနွေးနေကြတာပါ။ဒေါက်ဆန်းစုကြည်ကိုရိုင်းတက်နေတဲ့အာဆီယံမှာတော့အာဆီယံခေါင်းဆောင်တွေဘက်ကအခုလိုမြန်မာနိုင်ငံရခိုင်ပြည်နယ်အရေးအထူးသဖြင့်ဘင်္ဂလားဒေ့ရှ်ဘက်ကိုတင်းရှောင်သွားသူတွေရဲ့အရေးအလေးထားဆွေးနွေးနေတဲ့အပေါ်မှာရလက်အဖြေကောင်းတွေထွက်လာဖို့ရခိုင်ဒေသခံတွေနဲ့ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေကြားမျှော်လင့်ချက်တွေရှိနေပါတယ်ရိုဟင်ဂျာမွတ်စလင်တွေဌာနေပြန်လာရေးအပါအဝင်ပြန်လာရေးလဲနှစ်ဖက်အတိုင်းဝိုင်းကြားအတူရှင်တွဲနေထိုင်နိုင်ရေးဝိုင်းဝန်းအဖြေရှာပေးနိုင်ကြလိမ့်မယ်လို့အကောင်းမြင်မျှော်လင့်သူကတော့ရခိုင်ပြည်နယ်ကကမန်အမျိုးသားတိုးတက်ရေးပါတီဗဟိုကော်မတီဝင်ဦးတင်ငွေဖြစ်ပါတယ
်ကျွန်တော်ကတော့ဆန်းစုကြည်ရဲ့မရှိဒီဇင်ဘာမှာစိုးစိုးပါတယ်။ကျုံလဲယုံကြည်ပါတယ်။လက်ရှိအနေထားတွေမှာလည်းနှက်နှက်တတသူ့အနေနဲ့ဆုံးဖြတ်နိုင်လိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်ဗျ။ဒီလိုပြူသွားနေတဲ့အနေထားတစ်ခုမှာကျွန်တော်တို့တိုင်းပြည်ကောင်းဖို့အတွက်ဒါကအာဆီယံနိုင်ငံတွေလည်းစိတ်ကျွမ်းတဲ့အပေါ်မှာအမှန်ကန်ကန်နဲ့လက်ရှိမြန်မာနိုင်ငံရဲ့ပဂတိအပေါ်မှာကျွန်တော်ဆုံးဖြတ်စေချင်ပါတယ်။ဒါလည်းပိုဇီတစ်သင်ကျင်းနေတော့နော်။ထောက်ပြတာကလည်းလက်ခံပေးရင်လက်ခံရမှာပေါ့။ဒါဒီပေါ်မှာတော့နှစ်ဖက်မမှန်ကန်ကန်ဆောင်ရွက်ဖို့လိုတာပေါ့။နောက်တစ်ခုကဒီလူတိုင်းဝိုင်းနှစ်ခုကိုလည်းငကိုရှိတ်လုပ်ပြီးတော့အလားယူစီကြအောင်။ဟောကျွန်တော်တို့ဒီဘက်ကဘလို့ပြန်သွဲနေတိုင်းနေနဲ့ပတ်သက်ပြီးတော့ပုံမကောင်းမွန်တဲ့အနေအထားတွေမှန်ပြီးကျက်မယ်ဆိုရင်တော့တောင်းပန်ကိုရလာနိုင်ပါတယ်။
အာဆီယံကောင်းဆောင်တွေဘက်ကရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုအတိအမှတ်ပြုဖို့နောက်နိုင်ငံသားအခွင့်အရေးနဲ့အခြေခံလူသားအခွင့်အရေးတွေရဖို့အပါအဝင်ရိုဟင်ဂျာဒုက္ခသည်တွေဒီဇိုင်းမတ်မတ်တောင်းဆိုခဲ့တဲ့အချက်တွေကိုအလေးထားစဉ်းစားပေးဖို့တောင်းဆိုပါတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဘဇာအနီကုတုပလောင်ဒုက္ခသည်စခန်းနေရိုဟင်ဂျာဒုက္ခသည်ဦးမောင်မောင်ကပြောပါတယ
်အလေးကျကျွန်တော်တို့အာဆီယံနိုင်ငံကောင်းဆောင်တွေကိုကျွန်တော်တို့ထိုက်တွန်းစီနာကကျွန်တော်တို့မြို့နိုင်ငံစားပွဲတရားစွာကျွန်တော်တို့မြန်မာနိုင်ငံမှာရှိတဲ့ ແຕ່ແກ່ເດຫົວສຸນຍາດີໂຕອາຍຸຊຸນໄນງານສັດໂຕຕາໂຕປີດີໂຕຈະນໍໂຕຄອມເມີສໂລຊຸນຍີດີພາຕິຊັນເລສານາຍເນດາດາດໍລໍເລຕັບປານເຕັບປາຄຶກເຊີດີໂຕດີພາຕິຊັນກໍນໍໄນໄນນາອັນຍາຕາດີໂຕຈະນໍໂຕຄືຍາເອລາຈະນໍຈະນໍດີແຕປິໂຊຈະນໍອີມູລາໄນງານໄປເດເມມໄນງານກໍປິຊີເນຈະນໍມູລາຍາຊີເກີໄນງານສັດຄວາຍເກີກໍໂລຈະນໍແຕ່ແກ່ເດຫົວສາປິຊີດີເນຈະນໍອີຍາເມໂກ
ဒုက္ခသည်ဒီနေရာရင်းကိုပြန်ကြတဲ့အခါမှာလဲဂျာစကန်ဒီမှာမထားဘူးနောက်ဘင်္ဂလားဒေ့ရှ်မှာခိုးလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်ဒီတွေကမြန်မာအစိုးရကထုတ်ပေးမယ်ဆိုတဲ့တည်ထောင်ကံကြပြ MPC ကတ်တွေကိုရိုဟင်ဂျာဒုက္ခသည်ဒီဘက်ကလက်မခံကြောင်းနဲ့နောက်ထပ်သူတို့ရဲ့ဆုံးရှုံးနေတာမှုတွေအတွက်တရားမျှတမှုတွေရဖို့ကိုလဲ
အာစီအစီဝေးမှာဆွေးနွေးစီလိုတယ်လို့ရိုဟင်ဂျာဒုက္ခသည်ဥမ္မမောင်းကပြောပါတယ်ကျွန်တော်ဒီမှာသိချင်းတော်ရှိတယ်လို့ညဒုက္ခသည်တွေကပြုရနာစီလို့လက်ခံနေဆိုပြီးတော့ကျွန်တော်အဲ့ဒီမှာဆေးရဆေးရတာလည်းရှိသေးတယ်အဲ့ဒါကိုကျွန်တော်ဆွေးပြီးတော့ကျွန်တော်ကအမခံမှာဆင်းမကုန်းတယ်ဒါကိုကျွန်တော်အဓိကကျွန်တော်လူလာတာကကျွန်တော်ဒီမြန်မာနိုင်ငံမှာရှိတဲ့ဆင်ခဲ့တဲ့လူသမီးမျိုးပါအကု
မြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံးကိုလက်မခံပေးမဲ့လို့ကုလသမဂ္ဂဘင်္ဂလားဒေ့အစိုးရတို့နဲ့သဘောတူညီမှုတွေရယူပြီးဒုက္ခသည်တွေနေရရင်ကိုပြန်လာရေးစနစ်တကျစီစဉ်ဆောင်ရွက်နေတယ်ဆိုတာကိုပြောဆိုနေတာပါ။ဘာကောင်းမြို့မှာတော့ဂျော်လာဒဆန်နေရနေကနေ23ရက်နေ့ထိကျင်းပနေတဲ့အာဆီယံအစည်းအဝေးအတွင်းမှာတော့မြန်မာနိုင်ငံကရိုဟင်ဂျာဒုက္ခသည်တိမ့်တဲ့ချီရေးပါဝင်တောင
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Bamis app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Bamis လို့ရှာပြီး download လုပ်နိုင်သလို iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Bamis app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာဓာတ်ရိုက်နားထောင်လို့ရသလိုသတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ
်။ဖီရီကတင်းငွေရဲ့ညနေခင်းစီစဉ်တွေကိုဆက်ပြီးတော့တိုက်ရိုက်ထုံးလွှင့်ပေးနေပါတယ်။ကျမတို့ VOA မြန်မာပိုင်းစီစဉ်ရဲ့ Asia Set 7ကနေထုံးလွှင့်ပေးနေကြနေ့စဉ် TV သတင်းလာစီစဉ်တွေကို Intel Set 17 INTEL SAT 17နဲ့ Mia Set 3 MEA SAT 3တို့ကနေဂျွန်လ3ရက်နေ့ကစပြီးတော့ပြောင်းလဲထုံးလွှင့်ပေးနေပါတယ်။ခုဒီခါမှာတော့ထိုင်းနိုင်ငံကနိုင်ငံမစ်ចောင်းသူတယောက်အမေရိကန်ကသိပ္ပံစုရရှိသွားတဲ့သတင်းကိုတင်ဆက်ပေးကြပါတယ်။မိတ်ခင်ပြည်သူနယူးယောက်မြို့မှာကျင်းပတဲ့ Terra Science and Education သိပ္ပံနဲ့နည်းပညာအဖွဲ့ရဲ့ Genius Olympiad 2019ပြိုင်ပွဲမှာထိုင်းတောင်ပိုင်းရနောင်းမြို့ကနိုင်ငံမစ်ចောင်းသူတယောက်ကဒီသူတို့အဖွဲ့ကအထူးဆုကိုရရှိသွားပါတယ်။တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့သိပ္ပံနည်းပညာဆိုင်ရာ project တွေကိုတင်ပြပြီးတော့ရှင်းပြန်ကြရတာလည်းဖြစ်ပါတယ်။ပြည်စုံကိုတော့ထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတောက်မေးမာကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းနိုင်ငံတောင်ပိုင်းရနောင်းမြို့ကမစ်ယွန်းလာဒီပီယာထက်ဆိုတဲ့အထက်တန်းကျောင်းသူလေးဟာလေအမေရိကန်နိုင်ငံနယူးယောက်မြို့မှာကျင်းပတဲ့ Genius Olympic လူငယ်သိပ္ပံပြိုင်ပွဲကိုတွားရောက်ရှင်ပြိုင်ခဲ့ရမှာအထူးဆုရရှိခဲ့ပြီးအခုဆိုရင်ထိုင်းနိုင်ငံကိုပြန်လာနေပြီဖြစ်ကြောင်းမိခင်ဖြစ်သူဒေါ်မြတီတာကအခုလိုပြောပြပါဗျာ။ဆောင
်းလုံးထိုးလေဒီ
ဟုတ်ကဲ့
Special Award ကိုဦးဆုံးလို့ဆောင်းလုံးထိုးတဲ့ဘယ်နဲ့ငယ်တော့ဒီဘူးဘူးခေါခေါခေါ်နေပြီ။ဒီမှာကြည့်လိုက်တာအားသာကြောင့်အဆင်ရှိပါဘူး။ဒီအပြေလို့ဆိုလို့ပြောမယ်နော်။ရုံးသားစုပြောမလား။ချူလေးစုပဲပေးခဲ့မှာ။ချွေငွေကြီးအထူးစုဒီလေးစုပဲပေးတယ်တဲ့
။ရောက်တ
ော့အဆင်ပြေမှယူလာပြီလားခါပြရတဲ့။ဟာဒီလိုမှဒီလိုပစ္စည်းလေးစက်ရောလို့မရဘူးလေမ။ပစ္စည်းကကြီးတယ်လေ။လက်ကန်ဆောင်ဆောင်ဒီနဲ့ချင်းပြရတဲ့အဆင်ပါပဲ။ထိုင်းရတော်လို့ဆိုမနေအဲ့လိုမျိုးပဲတော့မှာ
။ထိုင်းနိုင်ငံကဖွဲ့ပေါင်း၄ဖွဲ့တွားရောက်ရှင်ပြိုင်ခဲ့ပြီး၃ဖွဲ့ကစုတွေအတီးတီးရရှိခဲ့တာပါ။မြန်မာရွှေပြောင်းကလေးငယ်မစ်ယွန်းလာဒီပီယာထက်ခါငယ်ငယ်ကလေးကကျောင်းမှာထူးချွန်တဲ့ကလေးဖြစ်တာကြောင့်မြို့နယ်ကနေတနင်္ဂနွေလုံးအစ Sin, Sassi Zang Gong Jang Wemale, Patamasu Yashigay to Pipare, a Kakari Jaga, then Wemon Bo Lonely at Kama, Nanga Mepinida Jau, Nanga Gusau Yaboga, Kakari Shigerama, now so ma, Tai Suyaga, Tainang and the big happy and now Maro, Nanga Gusa Ole, Yashi Dwabi, then Wemon and Gabare, Tumaha, Tainang and Mam, Wipabi, Vivari Garo, Shipyano the Mari Pitabare, Tumalube, Tainang and Chiran Yuga, ဆန်တိုင်းရဲ့ဒူလီဟာလေပြီးခဲ့တဲ့မိသားကအမေရိကန်နိုင်ငံကိုတွားရောက်ရှင်ပြိုင်ခဲ့ရမှာသူတို့ဖွဲ့ကလည်းအထူးဆုရရှိခဲ့ပါတယ်အမေရိကန်နိုင်ငံအရီဇိုနာပြည်နယ်ဖီနီမြို့မှာကျင်းပတဲ့နိုင်ငံတကာလူငယ်သိပ္ပံပြိုင်ပွဲကိုတွားရောက်ရှင်ပြိုင်ဖို့တွားခဲ့ရမှာဆန်တိုင်းရဲ့ဒူလီဟာနိုင်ငံမဲ့ဖြစ်တာကြောင့်အမေရိကန်နိုင်ငံကဗီဇာပေးဖို့အတွက်ငြင်းပယ်တာခံရရပါတယ်ဒီန American visa would tap the Shakayama, American Nangan would toy your shimpan when you get a Nangan got tape and eh, Nipin, that's not pretty, when you're shimpan jabby, sushi soup big yama. Miss Nampin Pina Pawin eh, Sajoin and Nipinia Puegaro, Mogong Yisha de Dama, Sansaba Sajoin Lode Kama, a pinigani, music, omni on, the left situation than I am, Rava the Dorigani, a taku yayu ye, project in Jagayama, USAID got bid at 2 dollar donango, Miss Nampino Puega, Yashi Bagarava, who Yanam Yoga, ship down to the Wheel Piazine, Genus Olympic and Westuragaro. တကဘာလုံးကကျောင်းသားတွေဝင်ရောက်ပြန်ရတဲ့သိပ္ပံဆိုင်ရာပြိုင်ပွဲဖြစ်ပါတယ်။ဂျီနက်အိုလံပစ်ဆိုတဲ့ပညာရေးရန်ပုံငွေဖွဲ့ဟာအခြေခံသိပ္ပံပညာအနုပညာဖန်တီးရေးသမှုအင်ဂျင်နီယာပညာရဲ့စီးပွားရေးလုပ်ငန်းတွေဖွံ့ဖြိုးရေးစတာတွေကနေတဆင့်ကမ္ဘာတဝန်းလုံးကလူငယ်တွေပါဝင်ခြင်းထိန်းသိမ်းရေးရည်ရှိဆောင်ရွက်နိုင်ဖို့အတွက်အားပေးတဲ့အစီအစဉ်တစ်ရပ်လည်းဖြစ်ပါတယ်ရ
ခုနိုင်မှာထုတ်လွှင့်ပေးနေတဲ့ VOA မြန်မာပိုင်းရဲ့ရုပ်သံထုတ်လွှင့်ချက်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးခြင်းနေတဲ့တစ်ပိုင်းနဲ့ VOA ရဲ့ internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းကြည့်ရှုနိုင်ပါတယ်ရှင်။ကိုရိုနာဆိုရမြန်မာနဲ့နိုင်ငံတကာကျင်းပကျုပ်ကိုကိုရီးယားနိုင်ငံကကြီးညာပေးပါလိမ့်မယ်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ရေးပို့လိုက်တဲ့စာတစောင်းကိုမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်ကရခဲ့ပြီးတော့ဆာမာပါတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးပြန်စင်စားသုံးသပ်နေတယ်လို့မြောက်ကိုရီးယားအစိုးရပိုင်းသတင်းမီဒီယာကဒီနေ့မှပြောကြားလိုက်ပါတယ်။ကင်ဂျွန်အွန်ကအင်ဂျီရောရဲ့အမတ်စိတ်နဲ့စာကိုကင်ပြီးစင်စားနေတဲ့ပုံကိုမြောက်ကိုရီးယားပိုင်း KCN သတင်းအေဂျင်စီကဖော်ပြခဲ့ပြီးတော့ဆာမာပါတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးကင်ဂျွန်အွန်ကချီးကျူးထားတယ်လို့လည်းဒီသတင်းကဆိုပါတယ်။အမေရိကန်လူမှုကြီးကြပ်ရေးနဲ့ကောက်ခွန်ဌာန IC ကတရားမဝင်ရွှေပြောင်းတွေကိုတနင်္ဂနွေနေ့မှာဝင်ရောက်စီးနှင်းဖမ်းဆီးဖို့အစီအစဉ်ကိုသတင်းနဲ့ပတ်နောက်ဆုံးမဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကပြောကြားလိုက်ပါတယ်။တရားမဝင်ရွှေပြောင်းတွေကိုနေရပြန်ပို့မဲ့လုပ်ငန်းစဉ်ကိုဒီမိုကရက်တီရဲ့ပန်ကြားချက်အရသတင်းနဲ့ပတ်နောက်ဆုံးပြီးတော့အမေရိကန်တောင်ပိုင်းနယ်စပ်မှာနိုင်ငံရေးခိုလုံခွင့်နဲ့ဥပဒေအရလင်ဟင်းမှုဖြစ်နေတဲ့ပြဿနာတွေကိုဒီမိုကရက်တွေနဲ့ရီပဘလစ်ကန်တွေပေါင်းပြီးဖြေရှင်းချက်ထုတ်နိုင်မလားဆိုတာကိုစောင့်ကြည့်သွားမယ်လို့လည်းသမ္မတထရမ့်ကစနေနေ့က Twitter မှာရေးသားလိုက်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့အနေနဲ့မနက်ဖြန်တနင်္လာနေ့ကစတင်ပြီးတော့အီရန်နိုင်ငံပေါ်မှာကြီးမားတဲ့ဒဏ်ခတ်ပိတ်ဆို့မှုအစ်စ်တွေကိုချမှတ်သွားဖို့စီစဉ်နေတယ်လို့မနေ့စနေနေ့ကပြောကြားလိုက်ပါတယ်။ဒါပေမဲ့ဘယ်လိုဒဏ်ခတ်ပိတ်ဆို့မှုတွေဆိုတာကိုတော့အသေးစိတ်ပြောမသွားခဲ့ပါဘူး။ရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံခေါင်းဆောင်တွေရဲ့ထိပ်တီးဆွေးနွေးပွဲကိုတော့ထိုင်းနိုင်ငံဘန်ကောက်မြို့မှာဒုတိယမြောက်နေ့အဖြစ်နဲ့ဒီကနေ့မှဆွေးနွေးခဲ့ကြပါတယ်ဒီနေ့ကျင်းပတဲ့ညီလာခံတွေရွှေကြာရေးကိစ္စနဲ့တောင်တုပ်ပင်လယ်တွင်းနယ်မြေပိုင်ဆိုင်မှုအငင်းပွားနေတဲ့ကိစ္စတွေပါဝင်ဒေသတွင်းပြဿနာတွေကိုဆွေးနွေးသွားဖို့ရှိတယ်လို့ပြောလို့ရပါတယ်ခင်ဗျာ
သတင်းကြေကွက်ကိုခွေရနိုင်ကကြီးညာပေးခဲ့တာပါဒီညနေတက်စီစဉ်ထုတ်လွှင့်မှုကတော့မက်ဆီမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဆူဘေးအော်တရက်ဖြစ်ပါတယ်ကျွန်မအီတန်းစင်ပါရှင်View American တဲ့ညပိုင်းမြန်မာဘာသာစီရင်တွေကိုတော့ည9:00 နာရီ10:00 နာရီထိလိုင်းတိုမီတာ 22.25 နဲ့ 51 တူကနေတိုက်ရိုက်ဖမ်းယူနာဆင်နိုင်ပါတယ်။နားဆင်တဲ့တော်တဆင်ပေါင်းကို2ပြည့်ကျေးဇူးတင်ပါတယ်။ညပိုင်းစီစဉ်မှာပြန်ဆုံပါအောင်မယ်ရှင
This program has come to you from the Voice of America, Washington.
Thank you.